မေရိကန်ပြည်ထောင်စုကိုရောက်နေတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဘော့ဘ်ခါနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ဒီမနေ့တုန်းကတွေ့ဆုံစဉ်အတွင်းမှာတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ဘာတွေပြောဆိုဆွေးနွေးတာမျိုးမရှိပေမဲ့လို့လည်းဒီဩစတြေးလျနိုင်ငံသားရေးဝန်ကြီးပြောချက်အရကတော့လက်ရှိမြန်မာနိုင်ငံရေးအခြေအနေပေါ်မှာချိန်နှက်ပုံရပါတယ်။အပြည့်စုံကိုတော့ကိုသားညိုကပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံကျွေးဝင်ကြီးကယ်ရီနဲ့ဩစတြေးလျနိုင်ငံကျွေးဝင်ကြီးကားတို့နှစ်ဦးပူးတဲသတင်းစာရှင်းလင်းပွဲမှာသူတို့နှစ်ဦးဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုပြန်လည်ရှင်းလင်းတဲ့အထက်မြန်မာနိုင်ငံကိစ္စကိုပါသူတို့ဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ပြောသွားကြတာပါမြန်မာနိုင်ငံတွင်းလူခွင့်အခြေအနေတိုးတက်လာရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံကျွေးဝင်ကြီးကယ်ရီကပြောသွားပါတယ
် We're dealing with a wide range of issues from promoting maritime security to supporting democratic development and also supportingthe development of human rights in places such as Burma
ကိစ္စရပ်တွေကိုကြေကြေပြတ်ပြတ်ဆုံးလင်းအောင်တိုင်ပင်ဆွေးနွေးကြပါတယ်ရေချောင်းလုံခြုံရေးကလည်းဒီမိုကရေစီဖွံ့ဖြိုးမှုအတွက်ကူညီအားပေးမှုတွေဆိုဒါအပြင်မြန်မာနိုင်ငံနဲ့ပစိဖိတ်ဒေသကျွန်းနိုင်ငံတွေလိုနေရာတွေမှာလူခွင့်ရေးတိုးတက်ကောင်းမွန်လာအောင်အကူအညီပေးကိစ္စ ASEAN APEC နဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲလိုဒေသဆိုင်ရာစည်းဝေးတွေခိုင်မာအားကောင်းလာရေးကိစ္စတွေကိုဆွေးနွေးပြစ်ခဲ့ပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးပိုပြီးတော့ခိုင်မြဲအောင်လုပ်တဲ့နေရာမှာဩစတြေးလျနိုင်ငံနဲ့ဆက်ဆံရေးကိုလည်းလေးထားတာကြောင့်မလို့အခုလိုဒီနှစ်ဖက်ဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့ဟာရည်ကြီးတယ်ဆိုပြီးတော့အမေရိကန်နိုင်ငံကျွေးဝင်ကြီးကယ်ရီကလည်းပြောသွားပါတယ်ဒီထဲမှာဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ထူးခြားချက်ကတော့အမေရိကန်နိုင်ငံကျွေးဝင်ကြီးကယ်ရီကဘာမားဆိုတဲ့အတုံးနှုံးကိုဆက်သုံးပြီးမြဲဩစတြေးလျနိုင်ငံကျွေးဝင်ကြီးကတော့မြန်မာဆိုတဲ့အတုံးနှုံးကိုသုံးသွားပါတယ်မြန်မာနိုင်ငံအကြောင်းဆွေးနွေးရမှာခြေနက်စရာရှိတယ်ဆိုတာကတော့ဩစတြေးလျနိုင်ငံကျွေးဝင်ကြီးကပြောသွားတဲ့အထက်မှာတွေ့ရပါတယ်
We spoke about the, by contrast, happy narrative of Myanmar's advance towards democracy, even with the challenges on human rights that remain to be addressed. During a week that the president of Myanmar...
မြန်မာနိုင်ငံတွင်မဖြေရှင်းရသေးတဲ့လူခွင့်ရေးဆိုင်ရာအကဲဆန်းချက်တွေရှိပေမဲ့လို့နှိုင်းယှဉ်ချက်အရဆိုရင်တော့မြန်မာနိုင်ငံကဒီမိုကရေစီဖြစ်ထွန်းတိုးတက်မှုတွေအပေါ်မှာတော့ကြီးနက်စရာဆွေးနွေးခဲ့ပါတယ်။အခုသတင်းပတ်အတွင်းမှာလည်းမြန်မာသမ္မတဦးသိန်းစိန်ဟာအော်စတြေးလျနိုင်ငံကိုရောက်နေပါတယ်
ဩစတြေးလျနိုင်ငံအနေနဲ့ကတော့မြန်မာနိုင်ငံဆိုင်ရာမူဝါဒပြောင်းလဲပြီးမကြခင်ပါပဲမြန်မာနိုင်ငံကိုဒီအင်္ဂလိပ်လိုဘာမားကနေပြီးတော့မြန်မာဆိုပြီးတော့တရားဝင်ပြောင်းလဲသုံးစွဲခဲ့ပါတယ်။2012ခုနှစ်ဇွန်လတုန်းကဩစတြေးလျနိုင်ငံကျွေးဝင်ကြီးဘော့ဘ်ကားဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့အဲဒီတုန်းကမြန်မာသမ္မတအပါဝင်မြန်မာတာဝန်ရှိသူတွေအာဏာပိုင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့ရခိုင်နဲ့ကချင်ပြည်နယ်ကပြည်ပခါတွေကြောင့်ဒုက္ခသည်တွေအတွက်အကူအညီအမေရိကန်ဒေါ်လာနောက်ထပ် 1.5 တန်းပေးမယ်ဆိုပြီးတော့ဖေဖော်ဝါရီလအတွင်းကဩစတြေးလျကကြေညာခဲ့ပါတယ်။အခုလက်ရှိဩစတြေးလျနိုင်ငံကိုသမ္မတဦးသိန်းစိန်ရောက်ရှိစဉ်မှာလဲဩစတြေးလျနိုင်ငံကဒီ ABC Radio Australia ကနေပြီးတော့မြန်မာနိုင်ငံကိုအရင်တုန်းကဘာမာသုံးစွဲနေရကနေပြီးတော့မြန်မာဆိုပြီးတော့ပြောင်းလဲသုံးစွဲမယ်ဆိုတဲ့အကြောင်းကြေညာပါတယ်။ American ပြောင်းစုဘက်ကတော့ဘာမာဆိုတဲ့အသုံးနှုန်းကိုပဲဆက်ပြီးတော့သုံးစွဲနေသေးပါ။ဒီကနေ့ဒီ American နဲ့ Australia နိုင်ငံကျွေးဝင်ကြီးနှစ်ဦး Washington DC မှာတွေ့ဆုံစဉ်မြန်မာနိုင်ငံအကြောင်းထည့်သွင်းဆွေးနွေးတယ်ဆိုပေမဲ့ဘလို့အကြောင်းအရာဘယ်ကိစ္စတွေကိုဆွေးနွေးတယ်လဲဆိုတာအသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျ။